တောင်ဆန်းစုကြည်အပါအဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရေးကြမ်းကြိမ်ပြီးတော့လွှတ်တော်စတက်ခဲ့ကြတဲ့အပေါ်မှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းကြိုဆိုလိုက်ပါတယ်ကြမ်းကြိမ်ရမှာပြောရတဲ့အတုံးနှုံနဲ့ပတ်သက်လို့ NLD ရဲ့သဘောထားအပေါ်လွှတ်တော်ကိုယ်စားလှယ်တချို့ကဘဝင်မကြတဲ့အမြင်ရှိပေမဲ့လည်းရှစ်ဆက်လက်တွဲလှုပ်ဆောင်သွားဖို့အခက်အခဲမရှိပါဘူးလို့ပြည်ခိုင်ဖြိုးပါတီအထွေထွေတွင်းရေးမှူးဦးထေးဦးက VOA ကိုပြောပါရယ် NLD ပါတီလွှတ်တော်ရဲကိုရောက်လာတဲ့အပေါ်လက်ရှိအာဏာရပါတီအပြင်တိုင်းရင်းသားပါတီတွေရဲ့သဘောထားတွေကိုလည်းဆက်သွယ်မေးထားတဲ့ဘန်ကောက်ရုံးကကိုကျော်ကျော်သိန်းကပဲဆက်ပြီးတော့ပြောပြပါမယ်ရှင်
ကြပြရုပ်ကပွဲမှာနိုင်ရထားတဲ့ဒေါက်ဆန်းစုကြည်နဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်တဲ့ဘယ်တော့သွားမှလဲဆိုတဲ့မေးခွန်းဟာဒီကနေ့တော့ဖြင့်အပြေထွက်သွားပြီဖြစ်ပါတယ်ကြပြရုပ်ကပွဲမှာအမှတ်143နေရာနိုင်ရထားတဲ့အထဲနိုင်ငံသားခီးထွက်နေတဲ့လွှတ်တော်ကိုယ်စားလှယ်3ဦးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်2ဦးကလွဲလို့အမျိုးသားနဲ့ပြည်သူလွှတ်တော်ကဒေါက်ဆန်းစုကြည်နဲ့အတူလွှတ်တော်ကိုယ်စားလှယ်38ဦးလုံးကျန်းသစ္စာကျင်းဆိုခဲ့ကြတာပါကျန်းသစ္စာကျင်းဆိုတာမှာပါဝင်တဲ့စာသားကိုပြင်ဆင်ဖို့ NLD ပါတီဘက်ကကြိုးပမ်းချက်တွေကိုအဆုံးသတ်ပြီးအခုလိုကျန်းသစ္စာကျင်းဆိုဖြစ်လာအောင်ကြိုးပမ်းတိုက်တွန်းခဲ့သူတွေထဲမှာအဓိကပုဂ္ဂိုလ်ကတော့ရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ခေါင်းဆောင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ပဲဖြစ်ပါတယ
်ကျွန်တော်တို့အမြဲဝမ်းမြောက်ပါတယ်ဒီလိုနော်ဒီလွှတ်တော်တွင်မှာပြည်သူရဲ့ကိုယ်စားနော်တစ်ထောက်ချီဖြစ်စီပုံကပေးထားတဲ့အတိုင်းတားလေးတခုရှိပါပေါ့နော်ကျွန်တော်တို့ကနောက်ပြုပြင်ပြောင်းလဲဒီရလေးအများကြီးရှိလာပါပါဒီလာမယ့်လိမ့်တာလေးတွေအခုစပြီးကမှကျွန်တော်တို့မျိုးသားပြန်လေးရင်းသားစီရေးကိုစတင်နိုင်ခဲ့ပြီးမတူညီတာလေးတွေမတူညီတဲ့တွဲကိုလေးတွေခြေကောင်းခြေကျနေတယ်လို့ဒီဆွတ်တော်ကြီးရဲ့နော်ဒါကျင်းဆက်ပါဆိုလိုညီခိုင်ပြီးဒီမတူညီတဲ့စေတနာတွေကိုစူပေါင်းဖြည့်ရှင်းခြင်းအပြင်ပြည်ထောင်စုရဲ့ကောင်းကောင်းကျိုးပြည်ထောင်စုရဲ့အငြင်းချမ်းမှုကွန်ကျိုးမှုနော်ဒီအကုန်လုံးရအောင်ကျွန်တော်တို့မှန်းထားတဲ့အတိုင်းချီလန်းစားလာနိုင်လို့မေလို့ဝမ်းမြောက်ဝမ်းသာလေးဖြစ်နေပါလေ။ဒါသာပါတီအားလုံးကလည်းအားရဝမ်းသာဖြစ်ပါလေ
။အခြေခံဥပဒေကိုထင်းထင်းကာကွယ်စောင့်ရှောက်ပါမည်ဆိုတဲ့စကားအစားလေးစားလိုက်နာပါမည်ဆိုတဲ့စကားနဲ့အစားထိုးဖို့ NLD ပါတီဘက်ကကြိုးစားခဲ့တာမှာလွှတ်တော်ရင်းလူများစုပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့စစ်တပ်ကခန့်ထားတဲ့ကိုယ်စားလှယ်တွေရဲ့ထောက်ခံချက်အပြည့်အဝမရခဲ့ပါဘူး။အဲဒါကြောင့်လည်းပဲနောက်ဆုံးမှာ NLD ပါတီဘက်ကလည်းလျောခဲ့တာဖြစ်ပါလေ။အခုလိုကျန်းသစ္စာကျင်းဆိုလိုက်တာကိုတော့ပြည်ခိုင်ဖြိုးပါတီရဲ့ထွေထွေတွင်းရေးမှူးဦးထေးဦးကကြိုးဆိုတယ်လို့ပြောပါတယ်
။ရွေးကောက်ပွဲလမ်းစဉ်ကကျွန်တော်တို့ယုံတဲ့လမ်းစဉ်ပါပဲ။လွှတ်တော်ကလည်းပဲကျွန်တော်တို့ယုံတဲ့လမ်းစဉ်ထဲမှာပါတဲ့တခုပါပဲ။အဲကြောင့်ပြည်သူတွေကရွေးတဲ့ပြည်သူကိုယ်စားလှယ်တွေဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့ NLD ကိုယ်စားလှယ်တွေအားလုံးကျန်းသစ္စာကျင်းဆိုနေဆိုတဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်တို့ဒါကြိုးဆိုပါတယ်။ဒါသူ့ကိုလည်းပဲကျွန်တော်ကိုယ်တိုင်နှုတ်ဆက်ပြီးတော့မှကြိုးဆိုတဲ့အကြောင်းလေးလည်းကျွန်တော်ပြောလိုက်ပါတယ်။
ကျန်းကျင်ရေးကိစ္စအခြေတင်ဖြစ်နေခဲ့တဲ့အချိန်တုန်းကပြည်ခိုင်ပြိုးပါတီအမတ်တချို့နဲ့ကျန်အမတ်တချို့စီကနေမကျေနပ်ဘဝင်မကြတဲ့အတန်တွေကြားခဲ့ရဘူးပါလေ။ NLD ဘက်ကအရင်ကတည်းကသာလိုက်လျောပြီးစောစောစီစီလှုပ်ခဲ့မယ်ဆိုရင်ဒီထက်ပိုကောင်းမယ်ဆိုတဲ့အမြင်မျိုးလည်းကြားရပါတယ်။ဒီအချိန်နေအောင်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကျန်လွှတ်တော်ကိုယ်စားလှယ်တွေအကြားအနာဂတ်ပူးပေါင်းဆောင်ရွက်ရေးအလားပေါ်မျိုးကွန်းထုတ်เสียကရှိနေတာပါ။ဦးထေးဦးကတော့အဲ့ဒီအပေါ်အကောင်းမြင်ယုံကြည်ထားပါတယ်။
ခုနကတော့ကျွန်တော်တို့ကလွတ်တော်ကိုယ်စားလှယ်ဆိုတဲ့ဥစ္စာတွေထဲမှာလည်းပဲအဲတချို့ဒီလိုဥစ္စာမျိုးရှိတဲ့ကိုယ်စားလှယ်လည်းရှိမှာပါ။ဒါတိုးတော့လည်းပဲကိုယ်စားလှယ်အားလုံးကတော့ကျွန်တော်တို့ကြည်နဲ့နဲ့ပဲဒီစကလုံးနဲ့ပဲကျွန်တော်တို့ကြံ့ကျင်ခဲ့တဲ့သူတွေဆိုတဲ့အတွက်အဒီအတွက်ကိုလည်းပဲဘာမှကျွန်တော်တို့ပြဿနာမရှိပါဘူး။သူတို့ကိုယ်တိုင်လည်းပဲလူလားလားနဲ့လာပြီးကြံ့ကျင်တာဖြစ်တဲ့အတွက်အရှိတ်ဆက်လျှောက်ပဲခီးစဉ်မှာလည်းပဲဘာမှပြဿနာမရှိနိုင်ဘူးလို့ပဲကျွန်တော်ယုံပါတယ
်။ဒါပေမဲ့လည်းလွတ်တော်ရဲ့အဆုံးသတ်ဖို့ရဲ့တတ်မှတ်ထားပြီးကမှNLD ကိုယ်စားလှယ်တွေကျန်းသစ္စာချင်းဆိုဖို့တသက်ရက်ထတ်တိုးလိုက်တဲ့အတွက်လွှတ်တော်ဥက္ကဋ္ဌတွေကတိတ်အလိုလိုက်လွန်းတယ်လို့မြင်ကြတဲ့ပြည်ခိုင်ပြိုးပါတီအမတ်တွေရှိတယ်လို့တင်ကန်းချင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ်။ပြန်ဖို့ကိစ္စတွေစီစဉ်ထားပြီးသားပြန်ကုန်ကြလို့ဆိုပြီးလွှတ်တော်ကိုယ်စားလှယ်အများအပြားဒီကနေ့ကျန်းကျင်ပွဲကိုမတက်ရောက်ခဲ့ကြပါဘူး။အဲဒါကြောင့်လဲပူပေါင်းဆောင်ရွက်ရေးပြဿနာမရှိပါဘူးဆိုတဲ့အပေါ်ဦးသိန်းညွန့်ကအနည်းငယ်တတိထားတုံ့ပြန်ပုံရပါတယ်။
ကျွန်တော်တို့ဦးကြီးကျွန်တော်ပါတီအနေနဲ့ပေါ့ဗျာကျွန်တော်ပြောရရင်တော့ကျွန်တော်တော့ဒီပေါ်မှာပြီးတာပြီးသွားပြီစစ်ဆက်အလုပ်လုပ်ဖို့ပဲသဘောကျွန်တော်တို့ကထားတာပေါ့တို့တော့ဟောလာအနေနဲ့ပါတီနင်းမှာတော့တော့လူမျိုးမျိုးအလောမျိုးမျိုးတော့ဟိုပညာရှင်မျိုးမျိုးရှိတာဟုတ်အဲ့တော့သူတို့ဘက်ကတော့ဘသူကွဲပြားတဲ့အတန်တွေတော့တော့ကျွန်တော်ကြားရတာပေါ့
ကျန်းကျင်ရေးကိစ္စချောမွေ့အောင်တိုက်တွန်းကြိုးပမ်းခဲ့ကြတဲ့လူမျိုးစုတိုင်းရင်းသားပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူဒေါက်ဆန်းစုကြည်ဟာနေပြည်တော်ကနေပြန်မထွက်ခင်နေလေစာအတူစားခဲ့ကြပါတယ်အဲ ဲ့ဒီမှာဒေါ်ဆန်းစုကြည်ကတိုင်းရင်းသားတွေနွေ့နွေ့ထွေးထွေးကြိုးဆိုတာကိုဝမ်းမြောက်တဲ့အကြောင်းတိုင်းရင်းသားတွေပါဝင်တဲ့ပြည်တော်စုကြီးမှာတိုင်းရင်းသားတွေနဲ့လက်တွဲခံခံတွဲမှာပဲပြည်တော်စုကြီးကိုတည်ဆောက်နိုင်မယ့်အကြောင်းဒီမိုကရေစီလမ်းကြောင်းမှာတပ်မတော်သားတွေရဲ့ပူးပေါင်းပါဝင်မှုဟာအင်မတန်အရေးကြီးကြောင်းပြောကြားခဲ့တယ်လို့ရခိုင်တိုင်းရင်းသားအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်ခင်ဗျာ